မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်ရင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့ Digital Kit သစ်တွင်မြန်မာနိုင်ငံရဲ့လုပ်ငန်းအသီးသီးအပေါ်အလားအလာကောင်းများတက်ရောက်လာမယ် ICT ရဲ့အခမ်းကဏ္ဍအကြောင်းဆွေးနွေးပွဲကျင်းပခဲ့ဆိုတဲ့သတင်း COVID-19 ရောဂါကာကွယ်တားဆီးရေးလုပ်ငန်းစမ်းစစ်ပုံစံများဖြင့်စီစစ်အကဲဖြတ်ဆောင်ရွက်ပြီးစီးတဲ့ကြောင်းစုစုပေါင်း 8,400 ကျောင်းရှိဆိုတဲ့သတင်းစုကျင်းငွေ3,500 ကျော်ရရှိမယ် PUBG Mobile Myanmar Championship 2020 Season 2ပြိုင်ပွဲအတွက်စရင်ပေးသွင်းနိုင်ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်
ပထမအဆုံးသတင်းတစ်ပုဒ်အနေနဲ့ Digital Kit သစ်တွင်မြန်မာနိုင်ငံရဲ့လုပ်ငန်းအသီးသီးပေါ်အလားအလာကောင်းများတက်ရောက်လာမယ် ICT ရဲ့အခမ်းကဏ္ဍအကြောင်းဆွေးနွေးပွဲကျင်းပခဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ
်မြန်မာ Digital Kit သစ်အတွက်ရေရှည်တည်တံ့သောအလားအလာကောင်းများဖော်ဆောင်ပေးမယ် ICT ရဲ့အခမ်းကဏ္ဍ ICT Enhanced Substitutable Outlook for New Digital Eras in Myanmar ကောင်းစဉ်ဖြင့်ဆွေးနွေးပွဲကိုဝါဝဲမြန်မာမှာပြုလုပ်ခဲ့ပါတယ် Digital Kit သစ်တို့ပြောင်းလဲရာတွင် ICT နည်းပညာရဲ့အရေးပါပုံမြန်မာနိုင်ငံရှိစီးပွားရေးကဏ္ဍအပေါ်အကျိုးသက်ရောက်လာမယ့်နည်းပညာသစ်တွေကိုအများပြည်သူများအနေဖြင့်ပုံမသိရှိစေရန်ရည်ရွယ်ပြီးကမ္ဘာလုံးဆိုင်ရာအသုံးပြုနေသော Digital နည်းပညာများအကြောင်းကိုမြန်မာ Information and Technology Limited ရဲ့တည်ထောင်သူနဲ့ CEO ဒေါက်တာထွန်းသူရတန်
Wanlin Technology Company Limited ရဲ့ CEO
မြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအတင် UMFCCI ရဲ့ဒုဥက္ကဋ္ဌဖြစ်သူဦးဝေဖြို Strategy First Education Group Limited ရဲ့တည်ထောင်သူနဲ့ဥက္ကဋ္ဌဖြစ်သူဦးအောင်ချစ်ခင်တို့ကဆွေးနွေးပေးခဲ့တာပဲဖြစ်ပါတယ်ယခုကျင်းပပြုလုပ်ခဲ့တဲ့ပွဲဟာ COVID-19 ကာလအတွင်းဒုတိယမြောက်ပွဲဖြစ်ပြီးတော့လွန်ခဲ့သော2လခန့်ကလည်းဟွာဝေးမြန်မာ ICT Congress ကိုအွန်လိုင်းကနေတဆင့်ကျင်းပပြုလုပ်ခဲ့ပြီးဖြစ်ပါတယ်ဆက်လက်ပြီး COVID-19 ရောဂါကာကွယ်တားဆီးရေးလုပ်ငန်းစမ်းစစ်ပုံစံများဖြင့်စီစစ်အကဲဖြတ်ဆောင်ရွက်ပြီးစီးတဲ့ကြောင်းစုစုပေါင်း 8,400 ကျောင်းရှိဆိုတဲ့သတင်းကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ပညာရေးဝန်ကြီးဌာနအခြေခံပညာဦးစီးဌာနတွင်စည်ရင်းရှိအခြေခံပညာအထက်တန်းအဆင့်ကျောင်းစုစုပေါင်း